ဩစတြေးလျနိုင်ငံမှာလူနည်းစုပါတီတွေကလက်ရှိအစိုးရကိုဖျောက်ချနိုင်မလားဆိုတာကိုအဆုံးဖြတ်ပေးမယ်။ပြည်အောင်စုစစ်ရွေးကောက်ပွဲကိုဒီကနေ့စနေနေ့ကကျင်းပနေတဲ့အချိန်မှာခုချိန်မှာမဲရလက်တွေကိုစတင်ရေးတွက်နေပြီဖြစ်ပါတယ်။ဒီရွေးကောက်ပွဲမှာဩစတြေးလျနိုင်ငံသားအများများလာရောက်ပြီးမဲပေးခဲ့ကြတာကိုတွေ့ရပါတယ်။ရာသီဥတုပြောင်းလဲမှုလူဝင်မှုကြီးကြပ်ရေးနဲ့ပညာရေးကဏ္ဍတွေဟာဒီရွေးကောက်ပွဲအတွက်အရေးပါတဲ့ကိစ္စတွေဖြစ်ပေမဲ့ရွေးကောက်ပွဲမှာဘယ်သူနိုင်မလဲဆိုတာကိုတော့စီးပွားရေးကိစ္စကအဆုံးဖြတ်ပေးမှာဖြစ်ပါတယ်။ပြီးတဲ့နိုင်ငံမှာဥရောပသမဂ္ဂကနေခွဲထွက်ဖို့ဆုံးဖြတ်လိုက်တာကြောင့်ဩစတြေးလျမှာလည်းစိုးရိမ်ပူပန်မှုတွေဖြစ်ပေါ်နေပြီးနိုင်ငံရေးကောင်းဆောင်တွေဟာစီးပွားရေးရလုံခြုံစိတ်ချမှုရှိဖို့ကိုရွေးကောက်ပွဲရဲ့မဲဆက်စည်းရုံးမှုတွေရဲ့အဓိကအကြောင်းအရာဖြစ်ထားပြီးစည်းရုံးခဲ့ကြတာပါ။လက်ရှိဝန်ကြီးချုပ်မယ်ကွန်တန်ဘူးကသူ့ရဲ့သဘောထားမတင်မာတဲ့လက်ရရင်ညွန်မောင်းဆိုရကသာနိုင်ငံအတွက်လိုအပ်နေတဲ့တည်ငြိမ်မှုကိုပေးနိုင်လိမ့်မယ်လို့ပြောပါတယ်။အတိုက်ခံလေဘာပါတီခေါင်းဆောင်ဘီလ်ရှော့တန်ကတော့လက်ရှိဝန်ကြီးချုပ်ဟာနှုတ်ထွက်သွားရတဲ့ပြည်ထောင်ဝန်ကြီးချုပ်လိုပဲပြောညံ့တဲ့ခေါင်းဆောင်တူဖြစ်တယ်လို့ဆိုပါတယ်။ဩစတြေးလျနိုင်ငံမှာလူတိုင်းမဖြစ်မနေမဲပေးရတဲ့အတွက်မဲလာထဲ့သူအရေးအတွက်ဟာမြင့်မားသလိုပဲရွေးကောက်ပွဲရလဒ်ကလည်းတိတ်ကိုအရေးကြီးနေပါတယ်။စနေနေ့ကကျင်းပတဲ့ယူကော့ပွဲနဲ့အတူနိုင်ငံရေးပါတီတွေရဲ့ရသက်သက်ပတ်ရှစ်ပတ်ကြာမဲဆွယ်စည်းရုံးမှုတွေပြီးဆုံးသွားချိန်မှာလူထုအမြင်စစ်တမ်းတွေအရအဓိကပါတီတွေဟာတစ်ခုနဲ့တစ်ခုမတိမ်မြင့်အခြေအနေသာရှိနေပါတယ်။